နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကိုရာရှိကအတိအပြည့်ပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့သူတို့ကိုအားပေးကူညီဖို့အစဉ်နဲ့ရှိကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။တနသမားကိုပြန်လည်တိုက်ခိုက်ဖမ်းဆီးနိုင်ဖို့ကြိုးစားခဲ့တဲ့သေဆုံးသူတူဖြစ်တဲ့ပါကစ္စတန်နိုင်ငံသားနိုင်င်းဖြာရဲ့အတွက်ဂုံယူပြီးတော့သူ့ကိုနိုင်ငံရဲ့ဂုံပြုစုချိမဲ့သွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။သားငယ်တနတ်နဲ့ပြစ်ခံပြီးတဲ့နောက်ရုရှားကတနတ်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါ။သူ့ကိုယ်တိုင်ဒဏ်ပြင်းပြင်းထန်ထန်ရပြီးတော့နောက်ဆုံးဆေးရုံမှာသေဆုံးခဲ့ပါတယ်။လူပြူမျိုးသားရေးဝါဒီတနတ်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားရင်သေဆုံးခဲ့ရတဲ့နိုင်င်းဖြာရဲ့သတိပြောင်ပြောင်မှုအတွက်နိုင်ငံတော်ကအတိအမှတ်ပြုဂုံယူကြောင်းလဲခန်းကပြောပါတယ်။သေဆုံးသူရုရှားနဲ့သူ့သားကို Christchurch မြို့မှာပဲမြို့နယ်တကြုံမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားဌာနကဌာနရဲ့ပြောခွင့်ရကပြောပါတယ်။ကြံသေးဆုံးသူတွေရဲ့ရုပ်အလောင်းတွေကိုတော့ပါကစ္စတန်နိုင်ငံကိုပြန်သိမ်းယူဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ Christchurch မြို့တိုက်ခိုက်မှုအတွင်းမှာလူ90သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့လည်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။